ကျန်းခံတာလို့မာမာရဲ့လာတူတော်မောင်အခုတလောကတ်တွန်းဆရာတွေအတော်များများကပြည်သူတွေအမြင်ကျယ်ဖို့လိုတယ်ပြည်သူတွေအမြင်ကျယ်ဖို့လိုတယ်ဆိုပြီးရေးသားနေတာဖတ်နေကြပါတယ်ကတူအားလုံးသိပြီးတဲ့အတိုင်းဒီစကားဟာပြီးခဲ့တဲ့ဘတ်လ14ရက်နေ့ကနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါ်အောင်ဆန်းစုကြည်ပဲခူးတိုင်းဒေသကြီးပြည်မျိုးနဲ့တာဝရီမျိုးကိုခရီးထွက်တော့ဒေသခံပြည်သူလူထုနဲ့တွဲဆုံပွဲလုပ်တဲ့အချိန်မှာပြောခဲ့တဲ့စကားပါဒေသခံတို့ကမြစ်ဆုံစီမံကိန်းအပေါ်အစိုးရအဖွဲ့ဘယ်လိုသဘောထားရှိတယ်လဲဆိုတာနဲ့ပတ်သက်ပြီးမေးတဲ့မေးခွန်းကိုဒေါ်အောင်ဆန်းစုကြည်ကပြန်ဖြေခဲ့ပါတယ်။မြေဆုံစီမံကိန်းအပအဝင်ညီမျှကြီးကျယ်တဲ့စီမံကိန်းဖြစ်ပါစေပြည်သူတွေအနေနဲ့အမြင်ကျယ်ကျယ်နဲ့အဖက်ဖက်ကစဉ်းစားစီခြင်းနဲ့ဆိုတဲ့အကြောင်းစီမံကိန်းတွေနဲ့ပတ်သက်ရင်စီးပွားရေးဘက်ကလည်းစဉ်းစားရတယ်၊လူမှုရေးဘက်ကလည်းစဉ်းစားရတယ်၊နိုင်ငံရေးဘက်ကလည်းစဉ်းစားရတယ်၊ပတ်ဝန်းကျင်ထိန်းသိမ်းရေးဘက်ကလည်းစဉ်းစားရတယ်။ကျွန်တော်တို့နိုင်ငံဟာကမ္ဘာရဲ့ယုံကြည်မှုကိုရဖို့ဆိုရင်အခုတစ်မျိုးတော်ကြာတစ်မျိုးစကားပြောလို့မရဘူး။အချို့စီမံကိန်းကြီးတွေဟာအစဉ်အဆိုးရလက်ထက်တုန်းကစတင်ခဲ့တာဖြစ်ပေမဲ့လို့ကျွန်တော်တို့အဆိုးရတက်ပြီးလှုပ်ချင်တာလှုပ်မယ်လို့ပြောလို့မရပါဘူး။အဲ့ဒီလိုလှုပ်ရင်ဒီနိုင်ငံဟာအဆိုးရတစ်ခုတက်ရင်တစ်မျိုးဒီတော့ဒီနိုင်ငံနဲ့ဘာမှမလုပ်တာပဲကောင်းပါတယ်ဆိုပြီးစိတ်ဓာတ်တွေကဘာမှဖြစ်သွားခဲ့ရင်ကျွန်တော်တို့နိုင်ငံပဲထိခိုက်မှာပါလို့ပြောသွားခဲ့ပါတယ်။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီး NLD အဆိုးရရဲ့လေတံပြောင်းလာတာကြောင့်ပြည်သူတွေလည်းစိုးရိမ်မကင်းဖြစ်လာကြပါတယ်ငါတို့။တရုတ်နိုင်ငံဘက်ကမြေဆုံစီမံကိန်းကိုပြန်လည်စတင်ဖို့ကြိုးစားလာတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာဇော်မြင့်မောင်ကကျွန်တော်တို့ပါတီဟာပြည်သူတွေကိုပဲကြည့်တယ်ပြည်သူတွေနစ်နာတာဘာတစ်ခုမှမလုပ်ဘူး။မြေဆုံစီမံကိန်းပြောတဲ့သူတွေကတစ်ဖက်သက်ပြောနေကြတာကျွန်တော်တို့ကပြည်သူအတန်ပဲနားထောင်မယ်လို့ပြောသွားခဲ့ပူပါတယ်ဒါပေမဲ့အခုနောက်ပိုင်းမှာ NLD ကလူတချို့ရဲ့လေးတန်းတွေတဖြည်းဖြည်းပြောင်းလဲလာကြတယ် NLD ရဲ့ပြောရေးဆိုခွင့်ရှိသူဒေါက်တာမျိုးညွန့်ကလည်းမြေဆုံစီမံကိန်းနဲ့ပတ်သက်ပြီးအဖက်ဖက်ကစဉ်းစားဆုံးဖြတ်မိဖြစ်ကြောင်းမြည်သည့်အတွက်ကြောင့်ရင်းတို့ဆုံးဖြတ်ရမည်ဆိုဒီကိုပြည်သူလူထုထံအသိပေးဆောင်ရွက်သွားမည်ဖြစ်ကြောင်းပြောလာပြန်ပါတယ်ဒီလေးတန်းတွေကိုတုံ့တက်ကြည့်ရင်မြေဆုံစီမံကိန်းကိုအဖက်ဖက်ကစဉ်းစားချင့်ချိန်ပြီးလုပ်မယ်လုတ်ဖြစ်ရင်လည်းဘာကြောင့်လုတ်တယ်လဲဆိုတာပြည်သူလူထုကိုအသိပေးမယ်ဆိုတဲ့သဘောတက်ရောက်နေပါတယ်။ဒီတော့မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပညာရှင်တွေအပါအဝင်ပြည်သူတွေအားလုံးကစိုးရိမ်မကင်းဖြစ်လာကြပြီးဝေဖန်တန်တွေသဘောထားကွဲလွဲမှုတွေပြင်းပြင်းထန်ထန်ဖြစ်လာကြပါတယ်ငါတူ။မြေဆုံစီမံကိန်းနဲ့ပတ်သက်ပြီးပညာရှင်တွေအားလုံးကအဖက်ဖက်ကဝေဖန်သုံးသပ်ပြထားကစီမံကိန်းကိုလုံးဝမလုပ်တဲ့ကြောင်းထောက်ပြထားကြပါတယ်။ဒီအဲ့ဒီထဲမှာမှဒေါက်တာဦးထွန်းလွင်ကစီမံကိန်းအကောင့်ထဲဖော်မဲ့နေရာဟာကချင်ပြည်နယ်ရဲ့ငလင်ကျောမှာတည်ရှိနေပြီး10ရဲ့အမြင့်ဟာမီတာ900တိဆောက်ထားမှဖြစ်တာကြောင့်10အတွင်းရေတိုးလောင်နိုင်တဲ့ပမာဏဟာစင်ကာပူနိုင်ငံတနိုင်ငံစာလောက်ဖြစ်နေပါတယ်။အရင်လှုပ်ပြီး10နိုင်ငံကျိုးပေါက်ခဲ့ပါကအေရီမြစ်ကြီးနှစ်ပိုင်းဖြစ်သွားလိမ့်မည်ဖြစ်ကမြန်မာနိုင်ငံအလယ်ပိုင်းတစ်ခုလုံးရေလွှမ်းမှုသွားနိုင်ပါကြောင်းထောက်ပြခဲ့မှုပါတယ်။ဒါအပြင် Oxford University စာတန်းကိုကိုးကားပြီးမြေဆုံစီမံကိန်းနည်းပညာဟာကမ္ဘာမှာမတုံးတော့တဲ့နည်းပညာဖြစ်နေပြီး10ကိုတိဆောက်ရင်မြစ်ဟာပြက်ကိုပျက်စီးသွားမှဖြစ်တဲ့အကြောင်းကိုရဲ့အချုပ်ချာအာနာကိုရောတဘာဝတယံဇာတအမှုရင်းနှစ်ကိုပါဖြည့်ဆည်းပြတဲ့သဘောဖြစ်နေတဲ့အကြောင်းစတင်စာချုပ်ချုပ်ဆိုကြတဲ့ကလည်းပြည်သူတွေကိုအတိမပေးခဲ့ပဲအများလက်ခံနိုင်တဲ့ပညာရှင်တွေနဲ့တေးသေးချာချာလေးလာဆန်းစစ်ပြီးလုပ်ခဲ့တာမဟုတ်တဲ့အကြောင်းအချိန်လုံးလုံးလောက်လောက်မပေးခဲ့ပဲတက်တုပ်ရိုက်ပြီး project မပြီးဆုံးခင်ကတည်းကတိဆောက်ခဲ့တာကြောင့်မြေဆုံစီမံကိန်းကိုလုံးဝသဘောမတူပါကြောင်းပြည်သူတွေအားလုံးတညီတညွတ်တီးထောက်ခံတင်မြှောက်ခဲ့တဲ့အစိုးရဟာပြည်သူတွေရဲ့ဆန္ဒကိုမျက်ကွယ်ပြုခဲ့ရင်ညောင်းထဲရောက်သွားမှကျွန်တော်စိုးရင်လည်းဆိုပြီးပြင်းပြင်းထန်ထန်ဝေဖန်သွားခဲ့ပါတယ်ငါတို့။နောက်ပြီးဒေါက်တာဦးထွန်းလွင်ပြောသလိုပြည်သူတွေကိုအတိမပေးဥပဒေနဲ့အညီမလုပ်ခဲ့တာမဟုတ်ပဲသူတို့အကျိုးစီးပွားအတွက်မျက်ကွယ်မှာလုပ်ခဲ့တာဖြစ်တာကြောင့်နောက်တက်လာမယ့်အစိုးရအနေနဲ့ဘာမှတာဝန်ယူစရာဂရုတည်နေစရာမလိုဘူးလို့အဘတော်မြင်ပါတယ်။ငါတို့နိုင်ငံနဲ့အဖြစ်ပြက်ချင်းတူညီနေတဲ့ပြည်သူနိုင်ငံမှာဆိုရင်ကမ္ဘာအကြီးဆုံးကျင်းနီစီမံကိန်းကြီးကိုလုပ်ကန်နေတဲ့တရုတ်ကုမ္ပဏီကိုတဘာဝပတ်ဝန်းကျင်ထိခိုက်မှုနဲ့လုပ်ငန်းရပ်ဆိုင်မှုပြည်သူအစိုးရကအမိန့်ချမှတ်ခဲ့မှုပါတယ်။အခုငါတို့နိုင်ငံနဲ့မြေဆုံစီမံကိန်းအတွက်စာချုပ်ချုပ်ထားတဲ့တရုတ်ကုမ္ပဏီဟာလည်းသူတို့ရဲ့အကျိုးစီးပွားအတွက်သာကြည့်ပြီးလုပ်ကန်ဆောင်ရွက်နေတာကြောင့်ပူးပေါင်းဆောင်ရွက်တဲ့နိုင်ငံတွေအားလုံးနစ်နာမှုတွေများစွာဖြစ်ပေါ်နေတယ်လို့သိရပါတယ်။ဒါကြောင့်ကမ္ဘာအဖွဲ့အစည်းနဲ့နိုင်ငံအများစုကမြေဆုံစီမံကိန်းအတွက်ငါတို့နိုင်ငံနဲ့ချုပ်ဆိုထားတဲ့တရုတ်ကုမ္ပဏီကိုနာမည်ပြက်စင်းတင်တွင်းထားတယ်လို့လည်းသိရပါတယ်ငါတို့ဒေါ်အောင်ဆန်းစုကြည်နဲ့ NLD ပါတီဟာပြည်သူတွေကိုထိခိုက်နစ်နာအောင်လုပ်ဖို့ဆန္ဒမရှိပဲပြည်သူလူထုအကျိုးစီးပွားကိုသာလိုလားတောင်းတသူတွေလို့ငါတို့တထစ်ချယုံကြည်လို့ရပါတယ်ဒါပေမဲ့အစည်းအဝေးအမားတွေစုံပြည့်ချက်အမားတွေကိုလက်ရှိအစိုးရအနေနဲ့မချမှတ်မိဖို့လိုပါတယ်နိုင်ငံရေးအကျပ်တွေတွေကြောင့်စုံပြည့်ချက်ချရမယ်ဆိုရင်လည်းကိုယ့်ကိုတင်မြောက်ခဲ့တဲ့ပြည်သူတွေရဲ့မျက်နှာကိုပြန်ကြည့်ဖို့လိုပါလိမ့်မယ်။ရင်ဆိုင်ကြုံတွေ့နေရတဲ့နိုင်ငံရေးအကျက်တဲတွေရှိနေခဲ့ရင်လည်းကြိတ်ပြီးမဖြေရှင်းပဲပြည်သူလူထုကိုပွန့်ပွန့်လင်းလင်းချပြခြင်းအပြင်ပြည်သူလူထုကလည်းနားလေသဘောပေါက်ကအခက်အခဲကြုံတွေ့နေရတဲ့ပြည်သူအစိုးရဘက်ကနေရက်တီပြီးထောက်ခံအားပေးကူညီသွားမှာဖြစ်တဲ့အကြောင်းအကြံပေးတင်ပြရင်ဒီတစ်ပတ်ညီကုန်းချုပ်လိုက်ပါစေ။မင်းလည်းမြေဆုံအရေးအမြန်ဆုံးစိတ်အေးရတဲ့ပြည်သူတွေထဲကပြည်သူတယောက်အမြန်ဆုံးဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး